ဒီလင်္ကာနိုင်ငံသမားရွေးကောက်ပွဲမှာတော့ကိုတဘာယာရာဂျာပါစာအနိုင်ရသွားခဲ့ပါတယ်။ဒီလီလင်္ကာသမားရွေးကောက်ပွဲကိုမနေ့စနေနေ့ကကျင်းပခဲ့တာမှာလွန်ခဲ့တဲ့10နှစ်ကတမိချားသူပုံတွေကိုနေနေတဲ့နေရာမှာဥဆောင်ခဲ့တဲ့အသက်80ရွယ်ကာကွယ်ဝန်ကြီးအောင်ကိုတဘာယာရာဂျာပါစာကိုဒီလီလင်္ကာပြည်သူတွေကသမားအဖြစ်မဲပေးရွေးချယ်ခဲ့ကြပါတယ်။ဒီရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်စာဂျက်ပရီမာဒါစာကလည်းရာဂျာပါစာနိုင်ရသွားတဲ့အပေါ်မှာဂုဏ်ယူကြောင်းပြောကြားခဲ့ပါတယ်။ဒီရွေးကောက်ပွဲမှာအဓိကအရေးပါတဲ့ကိစ္စကတော့တီလင်္ကာနိုင်ငံရဲ့အမျိုးသားလူမျိုးရေးကိစ္စဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလကအီချပွဲတော်ထဲမှာ IS အစိုးရတွေရဲ့အထူးကံဘုံဖွဲတိုက်ခိုက်မှုကြောင့်လူ169ယောက်သေဆုံးပြီးတဲ့နောက်မှာလူမျိုးရေးနဲ့ပတ်သက်ပြီးတော့တီလင်္ကာနိုင်ငံတော်ဆွေးနွေးမှုတွေရှိနေကြတာပါ။အခုလိုကာကွယ်ရေးဝန်ကြီးအောင်ဖြစ်တဲ့ကိုဒါပါယာပါစာအနိုင်ရသွားတဲ့ပုံမှာတမိလူမျိုးတွေနဲ့မော်စလင်တွေကတော့ဆွေးနွေးနေကြပါတယ်။ရာဂျာပါစာကတော့တီလင်္ကာနိုင်ငံရဲ့အမျိုးသားလူမျိုးရေးကိုအပြောင်းအလဲတွေလုပ်မယ်ဆိုပြီးတော့ဂရုပြုထားပါတယ်။မနေ့ရွေးကောက်ပွဲနေ့တုန်းကတော့မဲပီသွားပို့သွားခဲ့ကြတဲ့မော်စလင်တွေစီးလာတဲ့ဘတ်ကားစင်တိုက်ခိုက်ခံခဲ့ရပါတယ်။ဘယ်ကမှမသိတဲ့လူတစုကတာယာတွေမီးရှို့ပြီးတော့လမ်းကိုပိတ်ပြီးတနက်တွေခဲတွေနဲ့ပစ်ခတ်ခဲ့တာပါ။ဒီအဖြစ်အပျက်တွေမှာ၂ယောက်ထဏ်ရန်ရတယ်ဆိုပြီးတော့ AFP သတင်းကတော့ဖော်ပြပါတယ်။တီလင်္ကာရွေးကောက်ပွဲကော်မရှင်ကတော့အခုလိုတိုက်ခိုက်မှုဟာလူနည်းစုတွေမပါနိုင်အောင်လုပ်တဲ့တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။